ခဲ့တဲ့ရက်ပိုင်းကရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်အပေါ်အကောင့်ထယ်ဖို့ရေးကော်မတီဟာထူးခြားတဲ့ခြေလှမ်းတစ်ခုကိုလှမ်းခဲ့ပါတယ်။အဲ့ဒါကတော့ကုလသမဂ္ဂအထွေထွေအတွင်းမှုကျော်ဟောင်းကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေကတစ်ခုဖြစ်တဲ့စစ်တွေးဧရိယာက IDB စခန်းတချို့ကိုပိတ်သိမ်းပေးဖို့စပြီးဆောင်ရွက်လိုက်တာပါ။အာနန်ကော်မရှင်အစဉ်ကန်စားမှပါတဲ့တက်ကယ်ပြင်ဒုက္ခသည်စခန်းကိုပိတ်သိမ်းရေးအဲ့ဒီစကားမှာနေထိုင်တဲ့ဒုက္ခသည်တွေကိုပြန်ပြီးနေရာချထားပေးရတဲ့ပတ်သက်ပြီးစကမ်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါဆွေးနွေးပွဲမှာရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်အပေါ်မှာအကောင့်ထယ်ဖော်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်လူငယ်မြန်ဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးက2019ခုနှစ်ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးစံနဲ့ပြိပက္ခတွေဖြစ်ပွားချိန်ကစပြီးပေါ်ပေါက်ခဲ့တဲ့ IDP စကမ်းဆိုတာဟာခိတ္တခဏသာနေထိုင်ရမယ့်စကမ်းတွေဖြစ်တဲ့နယ်ဆိုပေမဲ့အခုဆိုရင်9နှစ်ကျော်ကြာတဲ့အထိပိတ်သိမ်းနိုင်ခြင်းမရှိသေးတဲ့အကြောင်းစကမ်းတွင်နေထိုင်သူတွေဟာထောက်ပံ့မှုတွေကိုပဲရေရှည်မီကိုစားနေတာထက်အလုတ်ကိုင်အခွင့်အလမ်းတွေရခဲ့ရင်ပညာရေးကျန်းမာရေးလန်းလန်းမြင့်မယ်ဆိုရင်ဒုက္ခသည်တွေအတွက်ပိုပြီးအကျိုးရှိစေမယ့်အကြောင်းဒါကြောင့်ဒီစကမ်းကိုပိတ်သိမ်းရေးဆိုင်ရာကိစ္စမှာပါဝင်ကူညီကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်ဒေါက်တာဝင်းမြတ်ကြီးပြောတာမှန်ပါတယ်တကယ်တော့2019ခုနှစ်မှာစပြီးပေါ်ပေါက်ခဲ့တဲ့IDB စကမ်းတွေမှာလူပေါင်းတသိန်းကျော်လောက်ရှိနေပြီးအလုံးလူလူလောက်ဟာမွတ်စလင်တွေဖြစ်ကြပါတယ်။ရခိုင်ပြည်နယ်စစ်တွေဧရိယာမှာပြိပက္ခမီးတွေငြိမ်းသွားတဲ့အချိန်အဲ့ဒီမွတ်စလင်တွေဟာသူတို့မူရင်းနေထိုင်ရာကြေးရွာတွေနေအိမ်တွေကိုပြန်ခွင့်မရသေးဘဲ IDB စကမ်းမှာပဲအကျယ်ကျုပ်လိုဘဝမျိုးနဲ့နေထိုင်နေရတာကာလကြာမြင့်ပြီဖြစ်ပါတယ်။ဒီအချက်ကိုထောက်ပြပြီးနိုင်ငံတကာအတိုင်းအဝန်းကမြန်မာအစိုးရကိုအကြီးအကျယ်ဝေမာနေတာလဲတောက်လျှောက်လူလူပါပဲ။အခုဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကဒီပြဿနာကိုကင်တွယ်ဖြေရှင်းတော့မယ်ဆိုတော့ဘယ်လိုအခက်အခဲတွေတွေ့နိုင်ပါသလဲ။အောင်မြင်မြင်ဖြေရှင်းနိုင်ပါမလားဆိုတာအခုတစ်ပတ်လေ့လာသုံးသပ်ကြည့်ကြအောင်ပါ။အလုံးသိကြပြီးတဲ့အတိုင်း2012ခုနှစ်ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးစံနဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါတယ်။လူတွေသေဆုံးဒဏ်ရာရနေအိမ်တွေမိရှုဖြစ်စီခံရဆရာတွေဖြစ်ခဲ့ပြီးစုစုပေါင်းလူတသိန်းကျော်နေထိုင်ရာကြေးရွာနေအိမ်တွေကနေ IDP စခန်းတွေစီကိုပြောင်းရွှေ့နေရာချထားတာခံရပါတယ်။အဲ့ဒီထဲမှာမွတ်စလင်တသိန်းပတ်ဝန်းကျင်နဲ့ရခိုင်ဒေသခံတိုင်းရင်းသားထောင်ကနန်းလောက်စခန်းတွင်ရောက်ကုန်ပါတယ်။နောက်ပိုင်းရခိုင်နဲ့တိုင်းရင်းသားအားလုံးနေပါကျေးရွာနေအိမ်တွေစီကိုပြန်နိုင်ခဲ့ပြီးတသိန်းပတ်ဝန်းကျင်ရှိတဲ့မွတ်စလင်တွေကတော့ IDB စခန်းမှာပဲကြံ့ရင့်နေတာဒီကနေ့အထိပါပဲဒီစခန်းတွေဟာ IDB လို့နာမည်တက်ထားပေမဲ့မွတ်စလင်တွေအတွက်ကတော့ရိုးရိုးခိုလုံရစခန်းမဟုတ်ပါဘူးပပလဲမှာရဲကင်းစခန်းတွေရှိပြီးစခန်းအပြင်ကိုထွက်ချင်ရင်အာဏာပိုင်တွေစီကခွင့်ပြုချက်ရမှထွက်ခွင့်ရပါတယ်ကျမရေးကိစ္စစေယုံကြီးစီကိုတွားမဲ့ဆိုရင်လည်းဒီနေ့ပါပဲနောက်စခန်းပြင်ကလူတွေစခန်းထဲကိုခွင့်ပြုချက်မရှိဘဲဝင်လို့မရပါဘူးသတင်းတော့တွေမီဒီယာတွေလည်းဝင်လို့မရပါဘူးစခန်းထဲဝင်သတင်းယူရင်လည်းဆိုရင်သက်ဆိုင်ရာအစိုးရတာဝန်ရှိသူတွေစီကြိုတင်ခွင့်ပြုချက်တောင်းခံခွင့်ပြုချက်ရရင်ခွင့်ပြုပေးတဲ့နေရာကိုပဲဝင်ခွင့်ရပါတယ်ခွင့်ပြုချက်မပေးရင်တော့ဝင်လို့မရပါဘူးပြောရမယ်ဆိုရင်အဲ့ဒီ IDB စခန်းဆိုတာဟာဒုက္ခသည်တွေခိုလုံနေတဲ့စခန်းပုံစံမျိုးထက်အကျယ်ကျုပ်ချထားတဲ့စခန်းပုံစံမျိုးနဲ့ပိုပြီးတူနေပါတယ်ဒါကြောင့်နိုင်ငံတကာအတိုင်းအဝန်းနဲ့ပညာရှင်တချို့ကအဲ့ဒီစကမ်းတွေရဲ့အနေအထားကိုထောက်ပြပြီးဒါဟာဒုက္ခသည်စကမ်းမဟုတ်ဘူးအချင်းစကမ်းတွေဖြစ်တဲ့ဒုတိယကမ္ဘာစစ်ကာလဂျာမနီအာဏာရှင်ဟစ်တလာဂျူးတွေကိုလူမျိုးတုံးတတ်ဖြတ်ဖို့ပထမအဆင့်တခြားလူမျိုးနဲ့မတူဘူးဆိုတဲ့ခွဲခြားတဲ့အမှတ်အသားတွေလုပ်တယ်ဒုတိယအဆင့်ဂျူးတွေကိုဂက်တိုလို့ခေါ်တဲ့တိသန့်နေရာတွေမှာခွဲထားလိုက်တယ်နောက်ပိုင်းဂက်တိုတွေကနေအချင်းစကမ်းအချင်းစကန်းကနေမီးလောင်တိုက်သွင်းတပ်ဖြတ်မှုလုပ်ခဲ့တယ်အခုရခိုင်ပြည်နယ်စစ်တွေမျိုးကအောင်မင်္ဂလာရပ်ကွက်နဲ့ IDB စကန်းဟာဟစ်တလာကဂျူးတွေကိုခွဲခြားထားတဲ့ဂက်တူစကန်းနေနဲ့တူနေတယ်ဒါဟာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်ဖို့ပမာဏအဆင့်လှုပ်ဆောင်ချက်ဖြစ်တယ်လို့စွပ်စွဲခဲ့ကြပါတယ်ဒီထဲမှာဘီလီယံနာတထဲကြီးဂျော့ဆိုရပ်စ်လို့ဂက်တူစကန်းမှာနေခဲ့ဘူးတဲ့ဂျူးလူမျိုးတွေလည်းပါဝင်ပါတယ်ပြောရမယ်ဆိုရင်ရခိုင်ပြည်နယ်စစ်တွေဧရိယာက IDB စကန်းတွေဆိုဒါလိုနာမည်ဆုံးနဲ့ကြော်ကြားတဲ့စကမ်းမျိုးတွေပါဘလို့ပဲဖြစ်ဖြစ်ကိုဖီအာနန်အစီရင်ခံစာအကြံပြုချက်အတိုင်းဒီနာမည်ဆုံးနဲ့ကြော်ကြားတဲ့စကမ်းတွေကိုပိတ်သိမ်းဖို့ကနဦးလှုပ်ဆောင်ချက်ကိုတော့ကြိုဆိုရမှာဖြစ်ပါတယ်ဒါပေမဲ့လွယ်ကူမှာတော့မဟုတ်ပါဘူးပထမအရေးကြီးဆုံးအချက်က အဲ့ဒီအကျယ်ကျုပ်စခန်းတွေတဲကမွတ်စလင်တွေကိုသူတို့နေထိုင်ရာကြေးရွာနေအိမ်တွေစုကိုပြန်သွားဖို့သူတို့ပိုင်လေတွေကိုပြန်လုပ်ဖို့သူတို့ပိုင်ဈေးဆိုင်ခန်းတွေပြန်ပြီးဈေးရောင်းချဖို့စတာတွေကိုဒေသခံရခိုင်တိုင်းသားတွေကလက်မခံဘူးဆိုတဲ့ကိစ္စပါပြီးခဲ့တဲ့2016ခုနှစ်အတွင်းခွင့်ပြုချက်နဲ့ထွက်လာတဲ့ IDP စခန်းကမွတ်စလင်တွေကိုစစ်တွေစိတ်ကမ်းမှာတိုင်းရင်းသားတွေကဝိုင်းဝန်းရိုက်နှက်တပ်ဖြတ်လို့သေဆုံးအကြီးကျယ်ဒဏ်ရာရသွားတဲ့ဖြစ်စဉ်တွေကိုကြည့်ရင်ပြဿနာအတိတ်နဲ့ကိုနားလည်နိုင်ပါတယ်တကယ်တော့ရခိုင်ပြည်နယ်တဲကပြဿနာဆိုတာဟာအရင်စစ်အာဏာရှင်တွေစိတ်ကြိုက်ကင်တွယ်ခဲ့တဲ့ပြဿနာတွေကတစ်ခုဖြစ်ပါတယ်နောက်မွတ်စလင်တွေရဲ့နေထိုင်လုပ်ကိုင်စားသောက်ခွင့်နဲ့ပတ်သက်ပြီးလက်မခံနိုင်တဲ့ရခိုင်နိုင်ငံရေးသမားတွေရဲ့ပြဿနာလည်းဖြစ်ပါတယ်ဒီအတွက် NLD အစိုးရဟာအခုလို IDP စခန်းပိတ်သိမ်းရေးမွတ်စလင်တွေကိုပြန်လည်နေရာချထားရေးအပါအဝင်ပြဿနာပေါင်းစုံဖြေရှင်းရမှာရခိုင်တိုင်းရင်းသားခေါင်းဆောင်တွေတမတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ညှိနှိုင်းဆွေးနွေးသဘောတူညီချက်ရအောင်ယူပြီးမှအကောင့်တွေဖော်ဖို့လိုပါတယ်ဒီလိုမှမဟုတ်ရင်အောင်မြင်မှုခက်ခဲမှဖြစ်တဲ့အကြောင်းသုံးသပ်တင်ပြလိုက်ရပါတယ်